Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များတာယာချမ်းမြင့်တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တန်ရဲ့2024ခုနှစ်ဇန်နဝါရီ20ရက်စနေနေ့ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဗျာကျွန်တော်ညီငယ်ရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
Ukraine drone ထိမှန်လို့ရုရှားတပ်စီတူလောင်ကန်၄ခုမီးလောင်ပျက်စီးသွားပါတယ်ရုရှားဘယ်လာရုစ်တို့နဲ့နယ်စပ်တစ်လျှောက်မှာကာကွယ်ရေးအတားအဆီးတည်ဆောက်ဖို့ဘော်တိတ်၃နိုင်ငံသဘောတူလိုက်ကြပါတယ်အမေရိကန်ပြည်ထောင်စုမှာတော့ပြင်းထန်တဲ့နှင်းမုန်တိုင်းကြောင့်ခရီးသွားလာရေးအခက်ကြုံနေရပါတယ
်အခုလိုနောက်ဆုံးရသတင်းတွေအပြင်၃နှစ်အတွင်းကရင်စပေးရှောင်း9သိန်းကျော်လာတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒါအပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာတင်ပြထားတဲ့ဦးကျော်ဇန်တာရဲ့တင်ပြချက်ပတ်စဉ်တက်ဆက်ပေးနေတဲ့မြို့သမီးကဏ္ဍမှာတော့ဗုဒ္ဓသာသနာပြန်ပွားရေးကြိုးပမ်းသူဒေါက်တာတင်ကာသီရိအကြောင်းတင်ဆက်ထားတာကိုလည်းနားဆင်ရဖို့ရှိပါတယ်ဗျ။ဒါအပြင်သုတဆုံတဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထစ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ။
Ukraine ရဲ့အဝေးထိန်း drone နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တောက်ကြနေမှာရုရှားရဲ့အနောက်ပိုင်း Bryansk ဒေသကရေနံတူထောင်ကန်ကြီးမီးလောင်ကျန်းခဲ့ရပါတယ်။ဒါဟာရုရှားကျူးကျော်စစ်စတင်တဲ့နှစ်နှစ်နီးပါးကာလအတွင်းရုရှားပိုင်နဲ့အတွင်းကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ဂါလန်ပေါင်း 1.6 တန်းလောက်ဆန့်နဲ့ရေနံတူထောင်ကန်ကြီး၄ခုမီးလောင်ကျွမ်းခဲ့တာဖြစ်ပြီး Ukraine နယ်စပ်ကနေမိုင်40လောက်အကွာကလူရေ9000လောက်နေထိုင်တဲ့ကလန်စီမြို့မှာမိဂိုးလုံးတွေနဲ့ပြည်နေတယ်လို့ Brands Data အုပ်ချုပ်ရေးမှူးပြောကြားချက်ကို Russia Test သတင်းဌာနမှာဖော်ပြပါတယ်။ဒါဟာ Russia စစ်တပ်က Ukraine drone ကိုပစ်ချခဲ့တဲ့အတွက်အပိုင်းစာတွေလွင့်စင်ပြီးမီးလောင်တာဖြစ်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်တေဆုံးဒဏ်ရာသူမရှိဘူးလို့ပြောပါတယ်။ Ukraine နေဆက်ဒီဒေသမှာပဲနောက်ထပ် Ukraine drone 2စင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။Ukraine ဟာသူ့နယ်စပ်ကနေမိုင်960လောက်အကွာမှာရှိတဲ့ Russia ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg ကိုလည်း drone နဲ့ပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ Ukraine မဟာဗျူဟာစစ်မှုဝန်ကြီး Alexandra Kamoshin ကတောက်ကြံတဲ့ Switzerland မှာကျင်းပတဲ့ WEF ကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားခဲ့တာဖြစ်ပါတယ် Ukraine နယ်စပ်သားက background မြို့မှာတော့ Ukraine က drone နဲ့တိုက်ခိုက်မှာကိုဆိုးတာကြောင့်ကျင်းပနေတဲ့နှစ်ကူးကာလဘာသာရေးပွဲတော်ကိုရုရှားအစိုးရကရုပ်သိမ်းလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်ဒေသရင်းလုံခြုံရေးကိုစိုးရိမ်လာတဲ့ဘော်တိတ်ပင်လယ်ခွေ့နိုင်ငံ၃နိုင်ငံဟာသူတို့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘယ်လာရုစ်နဲ့ရုရှားနယ်စပ်တွေမှာခုခံကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေစတင်ဖို့အတွက်တောက်ကြနေမှာပဲသဘောတူလိုက်ကြပါတယ်။ရုရှားဟာယူကရိန်းကိုအောင်းနိုင်သွားရင်ဘော်တိတ်ဒေသနိုင်ငံတွေကိုတိုင်းယူဖို့အတွက်လှုပ်လာမှာကိုသူတို့ကစိုးရင်လာကြတာဖြစ်ပါတယ်။ဒါကြောင့် Estonia, Latvia, Lithuania သုံးနိုင်ငံဝင်ကြီးတွေဟာလာမယ့်နှစ်တွေအတွင်းသူတို့နိုင်ငံတွေအတွက်ကာကွယ်ရေးဆိုင်ရာစစ်ပစ္စည်းတွေတပ်ဆင်ဖို့နဲ့လိုအပ်ရင်စီးချင်းချောက်မှုတွေကိုခုခံဖို့အတွက်လုပ်မယ်လို့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြကြောင်း Estonia ကာကွယ်ရေးဝင်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဘလို့စစ်လက်နက်ပစ္စည်းတွေတပ်ဆင်မယ်ဆိုတာကိုတော့တည်တည်ချာချာဖော်ပြမထားပါဘူး။ကာကွယ်ရေးပစ္စည်းတွေကိုရုရှားနဲ့ဘယ်လာရုစ်နယ်စပ်တွေမှာတက်ဆင်မှာဖြစ်ပါတယ်။ Estonia ဟာရုရှားနဲ့ပဲနယ်စပ်ချင်းထိနေတာဖြစ်ပေမဲ့ Latvia နဲ့ Lithuania နိုင်ငံတွေကတော့ရုရှားနဲ့ရောဘယ်လာရုစ်နဲ့ပါနယ်စပ်ချင်းထိစပ်နေတာဖြစ်ပါတယ်။ဒီသုံးနိုင်ငံစလုံးဟာအရင်ဆုံးဖြတ်ပြည်တော်စုမှာပါတဲ့နိုင်ငံတွေဖြစ်ပေမဲ့အခုချိန်မှာတော့ EU ဥရောပတမကမှာရောနေတိုးအဖွဲ့မှာပါအဖွဲ့ဝင်တွေဖြစ်နေပါပြီ။လက်တရန်ကာကွယ်ရေးဝင်ကြီးအန်ဒရီစပရတ်ဆာလည်းနေတိုးရဲ့အရှေ့ပိုင်းဒေတာကိုကာကွယ်ရေးအတွက်ဘော်ဒစ်ဒေတာခုခံကာကွယ်ရေးလိုင်းကိုသူတို့ထူထောင်မယ်လို့ Twitter ကလည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIAKPDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာ၁၀ရက်လောက်ရှိနေပြီဖြစ်ပြီးကျန်သပရင်းနဲ့တောက်ကြံနေမှာတော့အတော့ကိုပြင်းထန်လာနေတယ်လို့ဒေတာကန်တွေကပြောပါတယ်။ စစ်ကောင်စီတပ်ရဲ့လေကြောင်းကဘုံကျဲတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အရသာထိခိုက်တေဆုံးမှုတွေရှိနေတယ်လို့လည်းပြောပါတယ်။မုံမိတ်မြို့မှာစစ်ကောင်စီကလေကြောင်းကရောမြေပြင်စစ်တပ်စခန်းတွေထဲကပါပစ်ခတ်နေတဲ့အတွက်ဘုံကြီးကျောင်းနဲ့နေအိမ်တွေလည်းထိခိုက်ပျက်စီးခဲ့ရတယ်လို့မြို့ကအတော်များများလည်းဘေးလွရာကိုတိမ်းရှောင်ထွက်ပြေးနေရတယ်လို့မုံမိတ်ဒေသခံတူက VOA ကိုပြောပါတယ်။အိမ်တွေမီးလောင်နေတဲ့အပြင်အနားကအာတန်ရွာမှာ3ဦးသိမ့်ပြင်မှာမိသားစု၄ဦးတည်ဆုံးခဲ့ရတယ်လို့မြို့ကံကပြောပါတယ်။မိုးမိတ်ကလက်ခုပ်တန်းရက်မှာတော့တဦးတည်ဆုံးခဲ့ရပြီးကလေး၆ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဖြစ်တဲ့ဗိုလ်မှူးကြီးနော်ဘူးကတော့မိုးမိတ်မှာရောဖားကံမှာပါတိုက်ပွဲတွေဟာအရင်လိုဆက်ပြီးဖြစ်နေကြောင်းပြောပါတယ်။မန်စီမြို့နယ်ဘက်မှာတော့မောင်ဝိုင်းကြီးရဲ့အနောက်တောင်ဘက်ကစခန်းတစ်ခုကိုတိမ့်နေဆိုတဲ့သတင်းထွက်နေပြီနဲ့တရင်ပြည့်ပြည့်စုံစုံမရသေးဘူးလို့လည်းပြောပါတယ်။ဒါအပြင်ကုတ်ခိုင်မြို့နယ်နတ်ဖက်ကဘက်မှာလည်းတိုက်ပွဲတွေဆက်ပြီးဖြစ်နေကြောင်းပြောပါတယ်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့ကြားမှာတော့ဒီလ7ရက်နေ့ကယာယီပြစ်ခတ်ရက်ဖို့သဘောတူပြီးနောက်မှာရှမ်းပြည်နယ်တွင်တိုက်ပွဲတွေငြင်းတက်နေပေမဲ့ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့လက်ရှိရှမ်းနယ်ကချင်ဒေသတွင်တိုက်ပွဲတွေကိုတရင်ထုတ်ပြန်တာမရှိသေးပါဘူး။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
American VOA American တာကမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်American သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံတော်ကမြို့တော်ဝင်250ကျော်ကိုအင်ဗျူရောမှာတောက်ချံနေကလက်ခံတွေ့ဆုံလိုက်ပါတယ်။နှစ်ဆင်လှုပ်လျက်ရှိတဲ့ပါတီကြီးနှစ်ခုစလုံးကိုစားပြုတဲ့ American မြို့တော်ဝင်တွေတက်ရောက်တဲ့စီဝေးတဲ့တုံးရကြံညီလာခံပထမနေ့မှာသမ္မတကမြို့တော်ဝင်တွေကိုတွေ့ဆုံပြီးစကားပြောတာလည်းဖြစ်ပါတယ်။ဒီမြို့တော်ဝင်များညီလာခံမှာ American မှာမြန်မာလာနေတဲ့စိတ်ကျန်းမာရေးဆန္ဒပြသနာတွေအကြောင်းအများပြည်သူဘေးကင်းလုံခြုံရေးဆန္ဒကိစ္စရပ်တွေနဲ့လူဝင်မှုကြီးကြပ်ရေးအင်အားဖွံ့ဖြိုးရေးနဲ့အိုးမဲ့အိမ်မဲ့ဖြစ်မှုအခြေအနေလူသားအင်အားဖွံ့ဖြိုးတိုးတက်ရေးနဲ့အခြေခံအဆောက်အအုံရင်းနှီးမြှုပ်နှံရေးကဏ္ဍတွေအပါအဝင်အမေရိကန်မျိုးကြီးတွေမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုကြီးတွေအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာဒင်းဂျီလာကမတိုင်ခင်မြောက်ကရိုလိုင်းနားမှာပြည်နယ်ကိုသွားခဲ့ပြီးတဲ့နောက်အဲ့ဒီမှာအိမ်တော်စုတွေနဲ့စီးပွားရေးလုပ်ငန်းတွေ16,000ကိုညံနှုံးမြင့်အင်တာနက်ချိတ်ဆက်နိုင်ဖို့အတွက်ဒေါ်လာ82တန်းတန်စီမံကိန်းအစ်စ်တစ်ခုကိုစပြီးတော့အကောင့်ထဲပို့ခဲ့ပါတယ်။မြောက်ကရိုလိုင်းနားမှာနဲ့တခြားပြည်နယ်တွေမှာညံနှုံးမြင့်အင်တာနက်အခြေခံအဆောက်အအုံနဲ့တခြားစီမံကိန်းကြီးတွေလှုပ်ဆောင်နေတယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။လူတွေအိမ်ကနေအလုပ်လုပ်လို့ရအောင်ညံနှုံးမြင့်အင်တာနက်လိုအပ်တယ်လို့စီးပွားရေးလုပ်ငန်းတွေကလည်းသူတို့ရဲ့ Power Therapy ချိတ်ဆက်နိုင်ဖို့အတွက်အင်တာနက်ကအရေးကြီးပြီးစာသင်ကျောင်းသားတွေအတွက်လည်းကျောင်းလုပ်တွေပြီးဖို့နဲ့online တန်းတွေတက်နိုင်ဖို့လိုအပ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်အမေရိကန်နိုင်ငံရဲ့ပြည်내အများစုမှာအခုသတင်းပတ်ထဲနှင်းမုန်တိုင်းတွေတိုက်ခိုက်နေပြီးရေခဲအမှတ်3ရက်အောက်အပူချိန်ကိုကျဆင်းနေတာပါဒီလိုပြင်းထန်တဲ့ဆောင်းရာတွေဥတုကြောင့်တပတ်တွင်းမှာပဲနိုင်ငံတော်ဟန်သေဆုံးသူဟာ40ကျော်ဖြစ်လာပြီးတန်နစီပြည်내တစ်ခုထဲမှာလည်းအနည်းဆုံး14ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မိုးရန်နှင်းတန်လေးရန်နဲ့ပြင်းထန်တဲ့အေးအေးတန်ကြောင့်နှစ်ပတ်အတွင်းမှာပဲအမေရိကန်မှာတည်ဆုံရသူကအနည်းဆုံး50ရှိနေပြီလို့ AP သတင်းကပြောပါတယ်။ကားလမ်းနဲ့ဒေချောင်းသွားလာရေးတွေမှာလည်းအန်ဒီယာတွေအခက်ခဲတွေနဲ့ကြုံနေရတာပါ။တချို့နေရာတွေမှာဓာတ်ပြတ်တောက်တာတွေဖြစ်ခဲ့ပါတယ်။အော်ရီဂွန်ပြည်နယ်မှာတော့အေးခဲနေတဲ့နှင်းမိုးရွာသွန်းတဲ့အတွက်တစ်ပတ်အတွင်းမှာပဲကက်စစ်ဓာတ်အားတသိန်းကျော်ပြတ်တောက်ခဲ့တာပါ။တောက်ချာနေကနယူးယောက်နဲ့ဝါရှင်တန် DC တွေမှာတော့စီးနှင်းတွေထပ်ကျခဲ့တာဖြစ်ပြီးအနောက်လေပိုင်းပြည်နယ်တွေမှာလည်းလေတိုက်ခတ်မှုဒဏ်ကြောင့်အပူချိန်ဟာ30ဒီဂရီဖာရင်ဟိုက်စင်တီဂရိတ်နဲ့ဆိုရင်အနှုတ်34ထိကျမယ်လို့ခန့်မှန်းရပါတယ်။ကြက်သပရင်းတွေကလည်းဖီလာဒဲဖီးယားကပြန်တန်းလာတဲ့အမေရိကန်လေကြောင်းလိုင်းပိုင်လေယာဉ်တစ်စင်းဟာနယူးယောက်ပြည်နယ်ရိုချက်စတာလေယာဉ်ကွင်းကိုအစင်းနှင်းထူတတ်တဲ့ပြေးလမ်းပေါ်လမ်းချော်ခဲ့ပေမဲ့ထိခိုက်မှုတစ်စုံတစ်ရာတော့မရှိပါဘူး။နယူးယောက်ပြည်နယ်အပေါင်းအရှိမြောက်ချမ်းတဲ့တခြားတနိုင်ငံလုံးနေပါအော်ဂွန်ပြည်နယ်ကနေတန်နစီပြည်နယ်အထိ အေးလွန်ခဲ့ပြီးရေခဲကအန္တရာယ်ရှိတဲ့ရာသီဥတုအခြေအနေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ဒီသတင်းပတ်ကောင်မှလည်းရာသီဥတုအခြေအနေပိုးပြီးဆိုးလာဖို့ရှိကြောင်းနဲ့ကျောင်းနဲ့အဆွေအယုံတွေပိတ်ထားရဖို့လည်းရှိပါတယ်။ကွန်ဂိုသမရနိုင်ငံမှာတော့နှစ်ပေါင်း60ကျင်းမှာပဲအဆိုးအဆုံးရေကြီးရေရှက်မှုကြောင့်လူပေါင်း3သိန်းခွဲကျော်လူသားစားနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားစားနာမှုဆိုင်ရာယုံကတောက်ကြံနေမှာပြောပါတယ်။ကွန်ဂိုနိုင်ငံရဲ့ပြည်နယ်12ခုမှာ9ခုဟာမနှစ်ကမိုးတိထန်မှုကြောင့်ရေလွှမ်းနဲ့ဒဏ်ကိုခံခဲ့ရပြီးဒေသခံ2သန်းနီးပါးဒုက္ခရောက်ရှိတယ်လို့ဂျန်နဗာကုလသမဂ္ဂ UNOCHA ယုံပြောခွင့်ရကပြောပါတယ်။ဒေသရင်းခြေရွာတွေကျောင်းတွေကကျန်းမာရေးဆောင်ရှောက်မှုဌာနတွေလည်းရည်နှောင်းတဲ့ဒဏ်ကြောင့်မလဲပတ်နိုင်တော့ပဲဒေသခံတွေဟာလည်းခုံလုံးစရာနေရာမရှိတဲ့အပြင်အခြေခံကျန်းမာရေးဆိုင်ရာဆောင်ရှောက်ကုသမှုတွေလည်းမရပဲဖြစ်ကုန်တယ်လို့ပြောပါတယ်။ကျေးရွာဒေသခံအများအပြားဟာအခုချိန်ထိလှေတွေနဲ့သွားနေရတာဖြစ်ပြီးရေးပေါ်လူသားစားနပ်မှုဆိုင်ရာအကူအညီလိုအပ်သူက3သိန်းခွဲကျော်ရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။သူတို့အတွက်အရေးပေါ်အကူအညီကုလသမဂ္ဂကဒေါ်လာ3.6သန်းချပေးပေမဲ့ဒီပေါင်း3သိန်းခွဲကျော်ဒုက္ခရောက်နေတာကြောင့်နောက်ထပ်လိုအပ်နေဆဲဖြစ်ပြီးနိုင်ငံတကာကဝိုင်းဝန်းကူညီဖို့တောင်းဆိုထားပါတယ်။မနေ့ကဥရုယာဒီဆိုးရတဲ့အတွက်ကွန်ဂိုကင်ညာနဲ့အာဖရိကအလယ်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာရေကြီးရေရှမ်းမှုတန်ခံရတဲ့အတွက်တည်ဆုံသူရာနဲ့ခြေရှိသလိုထောင်ပေါင်းများစွာလဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပ
ါ။စနေမနေ့ထိတ်တန့်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.boanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာကြည့်ရှုနားဆင်နိုင်ပါတယ်ဒါပြင်အဲဒီမှာသတင်းတွေစောင်းမားတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကို VOA Burmese နဲ့ Facebook YouTube ကထုတ်လွှင့်မှုတွေမှာလည်းဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်ဗျာအခုကဆက်လို့သတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်ပထမဆုံးတော့ခရင်ပြည်နယ်ကစစ်ပွဲတစ်ခွသည်တွေအခြေအနေနဲ့စတင်ပါမယ်ဗျာခရင်ပြည်နယ်ခရိုင်ခုနှစ်ခုမှာစစ်ကောင်စီအားလားသိမ်းလိုက်တဲ့ကာလ2021ခုနှစ်ကနေ3နှစ်နီးပါးကာလအတွင်းမှာပြည်ပကတွေကြောင့်နေရာဆွန့်ခွာရှောင်တင်းရတဲ့စစ်ပွဲရှောင်9သိန်းကျော်ရှိလာပြီဖြစ်တယ်လို့ခရင်မျိုးသားအစည်းအရုံးကထုတ်ပြန်ခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ဗျာ
ခရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်တဲ့ခရိုင်ခုနှစ်ခုမှာစစ်ကောင်စီအာဏာသိမ်းလိုက်တဲ့3နှစ်တာကာလအတွင်းမှာစစ်ဘေးရှောင်ပြည်သူ9သိန်းကျော်သွားပြီလို့ KNU ကသတင်းထုတ်ပြန်ခဲ့တာပါဒါဟာနှစ်ဖက်တိုက်ပွဲတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေဟာထိခိုက်ဒေဆုံးရပြီးတဲ့နောက်ရွာလုံးကျွတ်ရှေ့ပြောင်းခဲ့ရတာတွေရှိတယ်လို့လည်းကရင်ညီညာရဲ့အထောက်အကူပြုကွန်ရက်ကပြောပါတယ်ညအချိန်မတော်အရက်သားတွေအိတ်နေချိန်မှာတိုက်ခိုက်မှုတွေကြောင့်တေဆုံးနာရီဒံယာရတာတွေဖြစ်နေတယ်လို့လဲကရင်ငင်းညာရဲ့အထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကပြောပါတယ်
။နှစ်ဖက်တိုက်ပွဲတော့ပုံမှန်ထိထိဆက်ပွဲတော့နေ့စဉ်နေ့တိုင်းဖြစ်နေတယ်ဒါမျိုးရှိပြန်လေ။နောက်တစ်ခုကတော့အဲ့ဒီဆက်ဆက်ပြီးတော့မှအဲ့ဒီလက်နေကြီးတို့ဒီတို့ကပါလာတာအဲ့ဒါဆက်လို့လည်းအရက်သားတွေကပိုထိခိုက်စေဆောင်းတာပေါ့။ဒီနေ့တုန်းကကြီးနှစ်နာရီရိုးရေကလားဘလို့ဘလို့အကြီးဆုံးကိုပြည့်တယ်လို့ဒီအဲ့လိုမနေ့တုန်းကရိုးရေကျွန်တော်ဆိုဆိုဒီအလုံးမလာပြည့်တဲ့ဟာမျိုးဆိုတော့ပြောရလို့အချို့ကျရင်အေးရအေးဟိုအေးရအေးနဲ့အချင်းကိုအရင်တော့ချင်းအလုံးမျိုးဟာရောဟိုအန်ဒီရင်းများလို့ပြီးချောင်းပေါ်လို့ရောင်းခဲ့တဲ့ဟာမျိုးတွေတွေ့ရတယ်ပေါ့လား
အရက်သားတွေဟာစိုးရိမ်ထိတ်လန့်ပြီးဘုံကြီးเจ้าနေဖျားရှိခိုးเจ้าနေဘက်ကိုခိုလုံတဲ့အခါမှာလည်းအဲ့ဒီနေရာတွေဘက်ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်တဲ့အတွက်အရက်သားတွေကိုလည်းပြစ်မှတ်ထားတာတွေ့ရတယ်လို့လည်းပြောပါတယ်
။အဖိုးကြီးကျောင်းကြီးလည်းပြစ်မှတ်ထားပြီးတွေ့ရတယ်လို့ဆရာအလုပ်လုပ်ဟာဒီပုံကြောင်မကြီးတန်ရောက်တဲ့ကျောင်းပါဆိုရင်အဲဒီမှာပုံကြောင်တော့လည်းလည်းကြည့်ကြတော့ပုံလုံးကျပါလဲပြန်လာပါလို့တန်ရတာပေါ့
။အခုလိုမျိုးအခြေအနေတွေကြောင့်စစ်ဘေးရှောင်တွေဟာခရိုင်တိုင်းမှာများပြားလာပြီး KNU တပ်မတော်ထိန်းချုပ်နေပြီးညောင်လေးပင်ခရိုင်ထဲမှာတော့စစ်ဘေးရှောင်ပြည်သူ 24,800 ကျော်ရှိပြီးအများဆုံးပမာဏဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။တပ်မတော်နယ်မြေတွင်းမှာစစ်ကောင်စီရဲ့စခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်အဲ့ဒီဒေသမှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်ကြိမ်ကြုံရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒုတိယအများဆုံးကတော့ဒူပလာယာခရိုင်ဖြစ်ပါတယ်။ဒူပလာယာခရိုင်ဟာထိုင်းနဲ့နယ်စပ်ချင်းထိစပ်နေတဲ့နေရာမှာရှိပြီးစစ်ပွဲတွေကြောင့် စပေးဆောင်သည်ထိုင်းဘက်ကိုထွက်ပြေးလာရတဲ့အထီလဲရှိပါတယ်အဲ့ဒီခရိုင်ထဲမှာတော့စပေးဆောင်ဦးရေသသိန်း၄000ကိုတောင်ကျော်ရှိနေတာပါအခုချိန်ထိတောင်ရင်မြစ်ဘေးမှာနေရာမပြောင်းနိုင်တဲ့စပေးဆောင်နေရှိနေတဲ့ဖြစ်ပြီးနှစ်နှစ်ကျော်ကြာလာတဲ့အထိနေရာပြောင်းမရသေးဘူးလို့လဲစပေးဆောင်နေကဆိုပါတယ်စပေးဆောင်ခုနှစ်သိန်းကျော်ဟာစားတောက်ရေးနေထိုင်ရေးဒုက္ခတွေတာမကကလေးတငယ်တွေရဲ့ပညာရေးပြဿနာတွေအသက်ကြီးသူတွေရဲ့ကျန်းမာရေးဆိုင်ရာပြဿနာတွေပေါ်ပါရင်ဆိုင်နေရပါတယ်။ KNU ထိန်းချုပ်နယ်မြေခုနှစ်ခုထဲမှာအခုလိုမျိုးစစ်ဘေးကြောင့်စားနပ်ရိက္ခာလိုအပ်နေတဲ့အပြင်တိုက်ပွဲတွေဖြစ်ပြီးတိုင်းမှာအိမ်နေမိရှုခံရတာလူတွေညှဉ်းပန်းနှိပ်စက်ခံရတာတွေပေါ်ပါစစ်ဘေးရှောင်တွေကကြုံနေကြရတယ်လို့လည်းပြောကြပါတယ်ရှင်။
မိုင်းမှာသတင်းပေးပို့ခဲ့တာပါဗျာခုတော့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံရဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကြည့်ကြအောင်ပါဗီဒီယိုရဲ့အခြေခံအက်ဒီတာဦးကျော်စံသားကမူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ်ဗျာဟုတ်ကဲ့ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့ဖျော်ဖျက်ဖြစ်နေတဲ့မြန်မာနိုင်ငံကိုတစုတစည်းရဲ့ဖြစ်အောင်ဘယ်လိုပြုပ self-determination can prevent Myanmar from suffering. Myanmar နိုင်ငံဖျော်ဖျက်ပြုကွက်သွားမဲ့အခြေအနေကိုကတိနေတဲ့တစ်ခုနီးသောနီလန်ကတော့ကိုယ်ပိုင်အထုပ်ကြီးခွင့်ပြုမှုပဲဖြစ်တယ်ဆိုတဲ့အကြောင်းလည်းဖြစ်ပါတယ်။ဤသာသူကတော့ John NS ဖြစ်ပြီးတော့ irawdi.com ကသူတို့ပြောပြမှာဖြစ်ပါတယ်ခင်။သုံးသပ်သူတို့ချို့ကစစ်ကောင်စီပြုတ်ကြဖို့တဲတဲလေးပဲကျွန်တော်လည်းကျန်တဲ့ချို့ကတော့အဲ့လိုပြောဖို့စောလွန်သေးတယ်လို့ဆိုနေကြတယ်။ဒါချင်းပြုတ်ကြမယ်ဆိုတာပြောရခက်တယ်ဒါပေမဲ့ပုံမှန်အခြေအနေပြန်လဲတိဆောက်ဖို့ဆိုတာဖြစ်နိုင်ခြင်းမရှိတော့ဘူး။တစ်ချိန်တည်းမှာပဲစင်ကျင်တိုက်ခိုက်နေတဲ့အုပ်စုတွေကမှပူပေါင်းဆောင်ရွက်မှုတော်တော်နည်းနေသေးတယ်။ NUG ဟာ KIO, KNU, KNPP, CNF တို့နဲ့နိုင်ငံရေးမဟာမိတ်ဖြစ်ပေမဲ့စီးရပူပေါင်းမှုကတော့ရော်ရဲနေသေးတယ်။ရှမ်းမြောက်မှာတိုက်ပွဲဝင်ခဲ့တဲ့ညီနောင်မဟာမိတ်သုံးဖွဲ့ဟာလည်းသူတို့အစီအစဉ်နဲ့သူတို့တိုက်ခိုက်ကြတာဖြစ်သလိုတခြားသောတိုင်းရင်းသားအင်အားစုတွေနဲ့ဒေသလိုက်တွန်းလှန်ရေးအင်အားစုအများအပြားဟာလည်းတန်ယူဂျီနဲ့မဟာမိတ်မဟုတ်ကြဘူးလို့ဆိုပါရယ်ဒီလိုပူပေါင်းဆောင်ရွက်ချက်အားနည်းမှုဟာစစ်ကောင်စီပြုတ်ကြသည်ဖြစ်စေပြုတ်မကြသည်ဖြစ်စေဒေသလိုက်ကွဲပြားသွားနိုင်တဲ့အလားအလာအတွက်အထူးစိုးရိမ်ရပါတယ် Modernization လို့ခေါ်တဲ့ဗမာကြီးစိုးရိမ်မှုသာအဓိကထားနေတဲ့စစ်ကောင်စီနဲ့ငင်းကြိုင်းလုပ်ပြီး Federal ပြည်ထောင်စုဖော်ဆောင်ရေးဆိုတာလုံးဝမဖြစ်နိုင်ဘူးလွန်ဆန်းစီနဲ့ NRD နဲ့ပူးတွဲလို့ရင်ဖက်ဒရယ်ပြည်ထောင်စုပေါ်လာနိုင်တယ်လို့တိုင်းရင်းသားအင်အားစုတွေက2015အထိမျှော်လင့်ခဲ့ကြပေမဲ့ NRD အနာရပြီး9နှစ်ကြာ2020မှာတော့တိုင်းရင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဖက်ဒရယ်ကိစ္စပေါ်သဘောထားဟာဗမာကောင်းဆောင်တွေအလုံးအတူတူပဲဖြစ်တယ်လို့တိုင်းရင်းသားတွေယူဆသွားရတယ်လို့ဆိုပါတယ်2021နယူးဒေါ်လာရေးကဒီမိုကရေစီနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်သူတို့ကိုကြမှာကိုဖန်တီခွင့်နှစ်ခုကိုဆက်နွယ်ပေးလိုက်ပေမဲ့တကယ်တမ်းတူညီသောနိုင်ငံရေးဥတီကျတော့ဖြစ်မလာခဲ့ဘူးစစ်ကောင်စီဖြုတ်ချရေးဆိုတဲ့ဘုံသဘောတူညီချက်ပဲရှိရယ် Federal Democracy ဆိုတဲ့အယူအဆကိုဥတီထားရဆိုပေမဲ့ကွဲလွဲချက်တွေကရှိနေတယ်ကိုကြမှာကိုဖန်တီခွင့်ဘယ်အတိုင်းသာရှိပေးမလဲဆိုတာနဲ့ဘယ်လိုဒီမိုကရေစီပုံစံမျိုးလဲဆိုတာတွေပဲဖြစ်တယ် NUG ရဲ့မဟာမိတ်တွေဖြစ်ကြတဲ့တဲ့ချင်းကရင်ကရနီချင်းဖွဲ့ရရောဒီမိုကရေစီကိုအခြေပြုသောအောက်ခြေကစဖွဲ့တဲ့ဖက်ဒရယ်စနစ်ဒီမိုကရေစီဘေ့စ်ဘော့တမ်အပ်ဖက်ဒရယ်ဇင်ကိုလိုချင်ကြတယ်လို့ဆိုရဲ GWSA ဝတ်တပ်ဖွဲ့ကတော့သူတို့ဝတ်ဒေသကိုနေပြည်တော်ဘ ਹੁ အစိုးရရဲ့ဩဇာအကန့်အသတ်မျှသာရှိတဲ့တပါတီစနစ်နဲ့အထုတ်လာခဲ့တယ်ဆမ်းမြောက်ဒေသက MNDAA TNLA နဲ့ SSPP တို့ကဝန်မှုနာကိုကြိုက်ကြတယ်။အေးကောင်းဆောင်ကလည်း Federation တဲ့ Confederation ကိုလူတင်တယ်လို့2019မှာပြောကြခဲ့တယ်လို့ဆိုပါတယ်။တပါတီစနစ်နဲ့အထုပ်ဖို့စီစဉ်ထားတယ်လို့လည်းသတင်းရင်းမြစ်တွေကဆိုခဲ့ကြပါသေးတယ်။မြန်မာနိုင်ငံဟာ Balkanization လို့ခေါ်တဲ့ Yugoslavia လို့ပြောခွဲတဲ့စီးကြနိုင်ငံတွေဖြစ်မသွားသည့်တိုင်အောင်ထိုင်မာတဲ့ဘဟုအထုပ်ရေးမရှိသောဝါဒေသလိုကိုပိုင်အထုပ်ခွင့်ရဒေသတွေအများအပြားအထိမသွားရအောင်ကောက်ကွယ်ဖို့လိုတယ်။ NUG အတွင်းမှာလည်း NLD အုပ်စုနဲ့တခြားအုပ်စုတွေအပြိုင်မှုတွေရှိနေတယ်။ NLD အဖွဲ့ဝင်တွေလည်းပါတီဟောင်းအစွဲကိုဖြုတ်ဖို့လိုတယ်။တိုက်ပြီးဖြစ်စေမတိုက်ပြီးဖြစ်စေတိုင်းသားလူမျိုးစုတွေရဲ့လွတ်မြောက်နယ်မြေတွေမှာကိုယ်ပိုင်အုပ်ချုပ်ရေးကတော့အတော်လေးကြဲကြဲပြင်းပြင်းဖြစ်ထွန်းနေပြီ။ဒီလိုဖြစ်လာဖို့အတွက်တိုင်းသားအင်အားစုတွေဟာပိဆက်မှုများစွာနဲ့တိစောက်ခဲ့ရတာဖြစ်တယ်။ဒါကြောင့် self-determination လို့ခေါ်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဒါမှမဟုတ်ကုကျမကူဖန်တီးခွင့်ကိုအမကန်သောနိုင်ငံရေးသဘောတူညီချက်စီစားလျင်နိုင်ငံပြုကွဲရေးကိုဟန်တားနိုင်မှာဖြစ်တယ်။တိုင်းရင်းသားခေါင်းဆောင်တွေမကြာခဏပြောသလိုပဲပြည်ထောင်စုကနေချင်းစရာကောင်းတယ်ဆိုရင်ဘယ်သူမှခွဲထွေးရေးကိုစဉ်းစားမှာမဟုတ်ဘူးလို့သမရှင်ကဒီကုန်းထုတ်ခါပါတယ်ခင်ဗျာ။အခုဆက်လက်ပြီး the future Myanmar some assembly required အနာဂတ်မြန်မာနိုင်ငံပြန်လည်စုစည်းမျိုးဖို့လိုအပ်တယ်ဆိုတဲ့ကောင်းစဉ်နဲ့ဂရုဆောင်ပမောက်ခကြီးဒေးဗစ်စတိုင်ဘတ်ရဲ့သုံးသပ်ချက်ကိုဒီအရာဝတီကအထွန်းထုတ်ပြောပြလိုပါတယ်အခုကမြန်မာနိုင်ငံအစီပြင်းနေတယ်ပြန်လဲစူးစိနိုင်ဖို့အတွက်စိန်စိန်မွေ့မွေ့စဉ်းစားပြီးကျွန်းကျင်ပန်းနှပ်စွာကင်ကွယ်ဖို့လိုအပ်တယ်အချိန်ကစူးစိနိုင်ခဲ့လို့ထင်ခဲ့ရတဲ့1948 1984 2008ပစိပုံတွေနဲ့အခုစူးစိဖို့မဖြစ်နိုင်တော့ဘူးလို့ဆိုပါတယ်ပြီးတော့အစီပြင်းနေလို့စနစ်တကျပြန်လဲစူးစိနိုင်ဖို့ဆိုတာဟာသူနဲ့ထူလို့ရတာမျိုးလည်းမဟုတ်ဘူးစစ်တပ်ဟာအဲ့လိုအင်အားသုံးထင်အားလုပ်ခဲ့တာရာစုဝတ်ကျော်ခဲ့ပြီးဖြစ်တယ်မြန်မာနိုင်ငံဟာကိုယ့်ဟာကိုဖန်တီးထားတဲ့ဝေယုံသုံးကအခြေအနေနဲ့ပျက်စီးရေးလမ်းကြောင်းကိုရောက်နေပြီဖြစ်တယ်လို့ဆိုပါရယ်။စူးစိညညွတ်တဲ့မြန်မာနိုင်ငံဟာတိုင်းပြည်မှာရှိတဲ့လူအလုံးအတွက်သာယာဝါပြောစေနိုင်တဲ့အနေအထားဖြစ်တဲ့ကိုယ်ပြရင်အခွင့်အရေးယူအမျက်ထုတ်လို့တဲ့အင်းကြီးချင်းနိုင်ငံတွေအနည်းအဝေးကအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့အန္တရာယ်ကိုလည်းကာကွယ်နိုင်မှာဖြစ်တဲ့ပြည်သူတွေဆက်ဖြတ်ခံရတာစိတ်နှံချီပြီးအိုမဲအိမ်နဲ့ဖြစ်ရတဲ့ကိစ္စကိုလည်းဟန်တားနိုင်မှာဖြစ်တယ်လို့ဆိုပါရယ်။လက်ရှိတန်ဆိုင်နေရတဲ့အင်အားစုအလုံးရဲ့ခေါင်းဆောင်မှုဟာဒီလိုစူးစိညံ့အောင်မလုပ်နိုင်ဘူးဆိုတာထင်ရှားနေပြီဆိုတော့အဖွဲ့အစည်းအလုံးမှာအပြုသဘောတွေးတောလိုတဲ့မျိုးဆက်သစ်ခေါင်းဆောင်တွေအများဆုံးပေါ်ထွက်ဖို့လိုအပ်နေပြီဖြစ်တယ်။ဒါပေမဲ့အနာဆိုတာအမှန်တရားကိုဖွင့်ပြထားတတ်တယ်။ဆန္ဒအလျောက်စွန့်လို့ဖို့လည်းအင်မတန်ခက်ခဲတယ်။သူကမှအလွယ်တကူမစွန့်လို့ပဲကိုကျိုးအတွက်ဖက်တွယ်နေကြအောင်မှာပဲ။အမြဲပြဿနာတက်နေတဲ့နယ်မြေအာဏာပိုင်ဆိုးရေးကိုအတိအကျမသတ်မှတ်သေးပဲပထမဦးဆုံးအနေနဲ့သဘောတူညီမှုရရှိနိုင်မဲ့တို့ချို့ဆက်ဆားတဲ့နယ်ဥပါအဖြစ်ဖွဲ့စည်းအလုံးအတွက်ဘယ်လိုဒေသဆိုင်ရာအစိုးရမျိုးကိုဖွဲ့စည်းမလဲအဲ့ဒီဒေသအစိုးရအဖွဲ့တွေအတွက်ဗန္ဒန်ငွေဘယ်လိုသတ်မှတ်မလဲပြီးတော့ပြန်လဲစူးစီးရေးလမ်းညွှန်မှုဘယ်လိုထားရှိမလဲဒီနေ့အဖြစ်ပြောရင်ဖွဲ့စည်းပုံတရားရေးဆွဲရမှာကိစ္စပဲဖြစ်တယ်ဒီကင်ကမှုကိုအိမ်မက်ဖဲလို့ထင်နိုင်တယ်ဒါပေမဲ့ဒီအိမ်မက်ဟာအခုပြည်သူတွေအလုံးမက်နေရတဲ့အိမ်မက်ဆိုးတဲ့တော့ဆက်ဆံမှုရှိနိုင်တယ်ဒေသဆိုင်ရာအစိုးရတွေနယ်နိမိတ်သမှတ်ရေးဟာအလွန်ခက်ခဲလိမ့်မယ်ညီတိုင်းဆွေးနွေးအပြည့်ယူလုပ်ကြရမယ်ဖြစ်တယ်ပြုပြင်ဖွဲ့စည်းထားတဲ့စစ်တပ်တခုလိုအပ်တယ်အလုံးကိုလွှမ်းခြုံထားတဲ့ဒေသဆိုင်ရာအစိုးရတွေလိုအပ်တယ်တိုင်းရင်းသားတွေအာဏာပိုင်ဆိုးမှုလိုအပ်တယ်ဖာဇာရေးလွတ်လပ်ခွင့်စာတူညီမျှမှုဆိုတာကတော့မရှိမဖြစ်ပဲမတူပဲပြတဲ့ပြည်သူလူထုရဲ့အပြုသဘောအစံတွေစိတ်အရေးကြီးတယ်လို့ဆိုပါရယ်။အခုထိတော့ဘယ်လက်ရှိခေါင်းဆောင်မှဝရုံးသုံးကအခြေအနေကမယုံထွက်နိုင်သေးဘူး။ပြည်ပနိုင်ငံတချို့ကတော့ဒီအစံပွဲမှာနိုင်မယ်ထင်တဲ့ဘက်ကလောင်ကြီးချက်ဖို့ပြင်ဆင်ထားကြပြီဖြစ်တယ်။ဒါပေမဲ့အနိုင်ရတဲ့သူလည်းရှိအောင်မှမဟုတ်ဘူး။ဆုံးရှုံးရမယ့်သူတွေကတော့ကံမကောင်းရှာတဲ့မြန်မာပြည်သူတွေပဲဖြစ်တယ်။သူရဲ့ကံကြမ္မာဟာအရေးရှိဉာဏ်ဖြင့်တဲ့ခေါင်းဆောင်မှုလက်ထက်မှာကြာရောက်နေတာဖြစ်တယ်။ဘုနဲ့ကြည်ခွဲပဲကောင်းတဲ့အခြေအနေပဲလို့ဘုနုဆောင်ပမုခကြီးဒေးဗစ်စတိုင်ဘာကသုံးသပ်ထားပါတယ်နော်။ Has China lost control of ethnic armies in Myanmar's war-torn borderland? စစ်ကြောင်းပြုပြက်နေတဲ့မြန်မာနယ်စပ်ကလူမျိုးစုတပ်တွေပေါ်တရုတ်မထင်းချုပ်နိုင်တော့ဘူးလားဆိုတဲ့ခေါင်းဆောင်နဲ့ဘတ်တလစ်နာရဲ့သုံးသပ်ချက်ကိုလည်းအရာဝတီကပဲထွန်းထုတ်ပြီးပြောပြလိုပါတယ်။တေဟာမြန်မာနယ်စပ်ကလူမျိုးစုတပ်တွေကိုကြောခိုင်းလိုက်ပြီလားသူတို့နယ်စပ်လူတို့ရဲ့အတွက်အကျိုးပြုခဲ့တဲ့ UWSA ဝတ်တပ်ဖွဲ့ခေါင်းဆောင်တယောက်ကိုအွန်လိုင်းရင်းနှီးမှုဆွဲချနေဖမ်းဆီးလိုက်တယ်ဆိုတော့ဒီလိုထင်စရာရှိလာတယ်လို့ပြောပါတယ် UWSA မှာအခုဆမ်းမြောက်မှာဖြစ်ခဲ့တဲ့တိုက်ပွဲမှာကြားနေတယ်လို့ဆိုပေမဲ့ညီနောင်မဟာမိတ်တွေကိုလက်နက်ပံ့ပိုးနေတယ်အဲ့ဒီလက်နက်တွေဟာတရုတ်စီကလာတဲ့လက်နက်တွေဖြစ်တယ်ဒီထက်က surface to air missiles ကိုခေါ်တဲ့မြေပြင်ကဝေဟင်ပစ်လက်နက်တွေကလွယ်ပြီးကြံလက်နက်ကောင်းတွေကိုညီနောင်မဟာမိတ်တွေကိုထောက်ပံ့ခဲ့တယ်တရုတ်ကဒီ 10-20 ခုနှစ်စစ်စင်ရေးမှာကိုယ်တိုင်မပါဝင်ပေမဲ့ဒ ူတင်စီစီရဲမှာဖြစ်တယ်ဒါပေမဲ့ဘာမှမပြောခဲ့ဘူးမတားခဲ့ဘူးဒါပေမဲ့ပြင်ပဆုံးသက်သူတချို့မြင်တယ်လို့တေယုံမူဝါဒပြောင်းလဲသွားတာတော့မဟုတ်ပါဘူးတေယုံနဲ့နေဆက်လူမျိုးစုတပ်ဖွဲ့တွေခေါ်ပြဲသွားတာမဟုတ်ပါဘူးအဒီကဇန်ဇာရတွေကိုအမျက်ထုတ်ယူရေး CMEC စီပွားရေးစဉ်ကြံဒေသတရှင်အိန္ဒိယသမုဒ္ဒရာမဟာဗျူဟာထွတ်ပေါက်ရရှိတို့ဟာတေယုံအတွက်အဓိကယူမန်ချက်တွေဖြစ်ပြီးဒီကိစ္စအတွက်ဘက်ပေါင်းစုံကဆက်လက်ကစားနေမှာသာဖြစ်တယ်။ခိုင်မာညီညွတ်သောဒီမိုကရေစီဖက်ဒရယ်မြန်မာနိုင်ငံဖြစ်ထွန်းရေးကိုတရုတ်ကစိတ်ဝင်စားဘူး။မြန်မာနိုင်ငံအပြုံနေစီကတရုတ်ဟာမိတ်ဆွေကောင်းညီညာရေးဆောင်ကျဉ်သူဆိုပြီးလုပ်ပြနေမှာဖြစ်တယ်။တစ်ဖက်မှာလည်းဘယ်ဆိုရတက်တဲ့ဥပဒေမှုရင်းနှီးမြှုပ်နှံမှုတွေကိုလုပ်ပေးမယ်။ကျွန်တဲ့တစ်ဖက်မှာတော့တိုင်းစားလက်နက်ကိုင်အဖွဲ့တွေကိုဆိုဝိုက်ဘီဂျန်နရီထောက်ပံ့နေမှာသာဖြစ်တယ်လို့ဆိုပါတယ်။အနေနဲ့ခိုင်မာစီရင်သွားရင်ဒါမျိုးကိုတည်မလုံးနိုင်တော့ဘူးသူနဲ့ဒုက္ခတွေတွေသူတို့ဘက်ကိုစိတ်ဝင်လာလောက်အောင်ဖျိုးဖျက်ဖြစ်တာကိုလည်းတရုတ်ကမလိုလားပြန်ဘူးလို့ဆိုပါတယ်1990ဂျင်လုံမူရေးစုဝါပြဿနာနှိမ်နှင်းခဲ့စဉ်လုံးကလိုပဲဒီနေဆက်လူမျိုးစုတက်တွေနဲ့တရုတ်ဆက်ဆံရေးဟာပြန်လည်ချုံးမွေးနိုင်ဖို့အတွက်ချိန်တော့နည်းနည်းယူရလိမ့်မယ်တိုက်ပွဲတွေကြောင့်နိုင်ငံနေဆက်ကုံသွေးရေးရဆိုင်သွားနိုင်တယ်ဒါပေမဲ့ပေးအချင်းကြမှာမဟုတ်ပါဘူးတရုတ်အနေနဲ့ရန်ရီလုံဆောင်သူအင်းဒီဂျင်းကောင်ဖြစ်တဲ့ဆိုတဲ့ပုံစံမျိုးနဲ့ဆက်လက်ကစားနိုင်မှာသာဖြစ်တယ်လို့ဘတ်တလစ်နာကသုံးသပ်ထားပါခင်ဗျာ
ဂူဒ်ဘတ်ဒါကတော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်ဆက်မြှောက်လိုက်ကြပါဦးခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်
ဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တင်းမန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့မြို့သမီးအပတ်စဉ်ကဏ္ဍမှာဗုဒ္ဓသာသနာပြန်ပွားရေးကျိုးပန်းသူဒေါက်တာသင်္ကာတိရိအကြောင်းကြည့်အောင်ပါဗျလူတွေရဲ့နေထူဝရှင်သန်နေထိုင်မှုတွေမှာမြစ်တာတရားပွားများပြီးသတိနဲ့စင်ကြင်ထိမ့်သိမ့်နေထိုင်နိုင်အောင်သင်ကြားပြသပေးတဲ့ဗုဒ္ဓရဲ့တရားတော်တွေကိုမြန်မာနဲ့ကမ္ဘာတဝန်းမှာပါပြန့်နှံ့စေချင်တယ်လို့နိုင်ငံအခြားအထည်သာသနာပြန်ပွားရေးကျိုးပန်းနေတဲ့သီလရှင်ဒေါက်တာသင်္ကာတိရိကပြောပါတယ်တိတ်မကြသေးခင်ကအမေရိကန်ပြည်ထောင်စုကိုသာသနာပြုခီးစဉ်လာရောက်ခဲ့တဲ့ဒေါက်တာသင်္ကာသီရီကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ
ဒါတင်ကတိဗီတမီရောရဲ့ VV Studio ထိလာပြီးတော့အခုလိုအချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ဥတင်ပါတယ်ခင်ဗျာ
ဆန်လေးရလည်းကျေးဇူးတင်ပါတယ်ဆန်လေးဒီမှာလာပြီးတော့ဆန်လေးရဲ့ knowledge တွေအတွေ့အကြုံတွေကိုပြောဆိုခွင့်ဖြေချခွင့်ပြုရတဲ့အတွက်ကျေးဇူးတင်ပါတယ်ဟု
တ်တယ်ပါခင်ဗျာဆန်လေးကအခုအမေရိကန်ပြည်တော်စုမှာလာပြီးတော့ဟိုသာသနာပြုတယ်လို့သိရပါတယ်ဆိုတော့ဆန်လေးဒီကိုလာရတဲ့ခရီးစဉ်ပေါ့နော်ဘယ်နေရာတွေကိုသွားပြီးတော့ဘယ်လိုနေရာတွေမှာဘယ်လိုသာသနာပြုအလုပ်တွေကိုလုပ်နေလဲဆိုတာကိုတပည့်တော်အရင်ဆုံးပြောပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဆန်လေးကိုအိန္ဒိယနာကဆန်လေးရဲ့တကမာတယောက်ကဆန်လေးကိုစပွန်ဆာပေးပြီးတော့နှစ်နှစ်တစ်ခါလို့ခေါ်ပါတယ်ခေါ်ပြီးတော့ဆန်လေးဒီတခါလာ၄ချိန်မြောက်ဖြစ်ပါပြီအဲသူကကျွန်တော်ဆန်လေးကို sketch ပြုလို့ချဲဆွဲပေးတယ်ဟိုတက်ကတိုးတယ် NN ဘတ်တက်ကတိုး lens in တက်ကတိုးအဲ့လိုမျိုးသူတို့ဘာသာရေးနဲ့ဆိုင်တဲ့အသင်းဖွဲ့ပေါ့အဲ့ဒီမှာဆန်လေးကိုဘုဒ္ဓဘာသာနဲ့ပတ်သက်၍၎င်းသူတို့နေ့စဉ်ဘဝတွေကိုဖြတ်တန်းခဲ့တဲ့ stress တွေဘယ်လိုဖြေဖြောင်းမလဲဆိုတဲ့ mindfulness ကို focus လုပ်တဲ့နည်းလေးတွေပေါ့ပြီး loving kindness ကိုဘယ်လိုနေ့စဉ်ဘဝမှာ apply လုပ်မလဲပေါ့အဲ့လိုလေးတွေကိုဆက်လေး sharing လုပ်ဖို့ရောက်လာတာဖြစ်ပါတယ်ဟုတ်ကဲ့
ဒီမှာဖ ያ ဆိုဆရာလေးဆောပြောလာတာဆရာလေးဒီလိုလာတာစတုတ္ထအချိန်မြောက
်ဟုတ်ကဲ့ပါ
ကျပါဆရာဆိုတော့ပြီးခဲ့တဲ့အခေါက်တွေတော့ကလည်းအလားတူပဲဆရာလေးကဒီနိုင်အမေရိကန်မှာရှိတဲ့တက္ကသိုလ်တချို့မှလာပြီးတော့ဒီလိုဆွဆွပြောသွားတဲ့အကြောင်းအရာပေါ့လေ
ဆို
တော့သာသနာဟိုဗုဒ္ဓဘာသာဆိုပေမဲ့လည်းအဓိကကလက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ပြောတာလို့နားလည်ပါတယ်
ဟုတ်တယ်လက်တွေ့ဘဝသူတို့နေ့စဉ်ဘဝတွေမှာဖြတ်တန်းနေရတဲ့ဟိုပေါ့နော် struggle life လေးတွေမှာဟိုသူတို့ loving kindness နဲ့ ဖြစ်လာတဲ့ stress တွေကိုဘယ်လို overcome လုပ်မလဲဆိုတာလေးတွေကိုသူတို့ဆယ်လေးက highlight လုပ်ပြီးတော့ပြောပါတယ်။တချို့တက္ကသိုလ်တွေကြတော့ကျောင်းသားလေးတွေကတက္ကသိုလ်ကျောင်းသားလေးတွေကျောင်းသူတွေမြည်တဲ့သူရဲ့ theory လေးလည်း position point ကနေဖြည့်ပေးရတာလေးတွေလည်းရှိပါတယ်။
အဲ့ဗုဒ္ဓဘာသာရဲ့ဒါအခြေခံမေတ္တာတရားပွားများတဲ့နည်းလိုနားလည်ပါတယ်။နောက်တရားကျင့်ကြံတဲ့ကိစ္စတွေ
ဟုတ်ဟုတ်နိစ္စံဘဝလေးမှာမေတ္တာတရားလေးတွေနဲ့ပေါ့နော်ဟိုသာဘရောသူတို့ရဲ့မိခွန်းတွေမူတည်လာပြောမယ်ဆိုရင်ဒေါသထွက်နေတဲ့လူတယောက်ကိုသူတို့ဘယ်လိုမေတ္တာပို့မလဲမပို့နိုင်ဘူးပေါ့နော်အဲ့ဒါဆိုတာဆယ်လေးကပြောလိုက်တဲ့လမ်းကြောင်းကိုဘုဒ္ဓဆင်ဘဝမှာပြောပဲနဲ့ဒေါသမေတ္တာစပို့မယ်ဆိုရင်ကိုအရာအတ္တမယဖြစ်တဲ့လူကနေစပြီးပို့လိုက်ပါအဲ့ညာနဲ့တဆင်တက်တက်ပြီးတော့ကိုရဲ့ဟိုပေါ့နော်မေတ္တာပွားနေတို့ဖြစ်ဖြစ်နဲ့ချမ်းသာပါစေကျမ်းမာပါစေဘေးရန်ကင်းပါစေအဲ့ဒီကနေတဖြည်းဖြည်းတွားရင်တွားရင်အိမ်ရောက်သွားမယ်ရွာလေးမြို့လေးနေဒီကဘာတီရောက်သွားမယ်ဆိုတဲ့အနည်းလေးကိုပြောပြပါရစေ။ဟုတ်ကဲ
့ဆရာလေးအခုလိုသာသနာပြုနေတာဘယ်လောက်ကြာပါပြီလဲခင်ဗျာ
။ဆရာလေးဟိုသွားနေတာကတော့အမေရိကန်ကိုလာနေတာတော့2015 16 23ကိုလေးခါရှိပါပြီ။ဟုတ်ကဲ့
အမေရိကန်မဟုတ်ဘဲနဲ့တခြားနိုင်ငံတွေရောဆရာလေးသွားပြပါသလား။နောက်ဆရာလေးကိုယ်တိုင်ကောဟိုနိုင်ငံခြားမှာပဲဟိုပညာသင်ထားရဲဆိုတာလည်းသိရတော့လေ။အဲ့ဒါလည်းပြောပြပါဦးခင်ဗျာ
။ဟုတ်ကဲ့ဆရာလေး2008ကနေ2015ထိကတော့အိန္ဒိယပန်ဂျာဘီတက္ကသိုလ်ပတရားလာပေါ့ပန်ဂျာဘီနဲ့ပန်ဂျာဘီတက္ကသိုလ်ပတရားလာမျိုးမှာအဲ့မှာ2008ကနေ15ထိမာစတာဘွဲ့နဲ့ PhD ဘွဲ့ကိုယူခဲ့ပါတယ်ဟုတ်ရောက်ခဲ့မှုတဲ့နိုင်ငံတွေကတော့ခုလိုသာသနာပြုရေးတော်လကောင်ဟိုပေါ့နော်လင်းတင်းတော်သွားတာတော့ဆယ်နိုင်ငံလောက်တော့ရှိပါတယ်ဟုတ်ကဲ့ဒီမှာဖျားဆို
ဆရာလေးကမြန်မာနိုင်ငံမှာရောဆရာလေးဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဘာတွေသာသနာပြုလုပ်ငန်းတွေလုပ်နေတာရှိပါသလဲဖျား
အာဟုတ်ကဲ့ခုလက်ရှိမှာတော့ဆရာလေးကကျွမ်းလာဗုဒ္ဓတက္ကသိုလ်မှာဆရာလေးပမောက္ခဖြစ်နေ BA ဒန်းနဲ့ MA ဒန်းရေကိုစာရေးပို့ချနေပါတယ်ဗုဒ္ဓစာပေရေးပြီးရင်နေပေါ်နိုင်ငံမှာ PhD လုပ်နေတဲ့တချို့ကျောင်းသားလေးတို့လည်း supervisor လုပ်ပေးနေပါတယ်ဟုတ်ကဲ့ပါ
ဆိုတော့ဆရာလေးကဒါဘယ်လိုပဲပြောပြောမြန်မာနိုင်ငံကနေပြီးတော့မှဒီနိုင်ငံဟိုဒီအမေရိကန်လိုဒီတော့အမေရိကန်ပြည်တော်စုလိုနိုင်ငံတစ်ကြီးတစ်ခုလာပြီးတော့သာသနာပြုနိုင်နေဆိုတာကဒီတပည့်တော်တို့မြန်မာပြည်ကဒီဆရာလေးတို့လိုလူတွေကတကယ်တော့ရှားပါတယ်အများကြီးမရှိပါဘူးဗျာဆိုတော့ဆရာလေးကိုယ်တိုင်ကအခုလိုမျိုးဒါဒီမှာမကြာလာပြီးတော့ဒီလိုသာသနာပြုရဲဆိုတာကဘယ်လောက်ထိဆရာလေးဒါကိုယ့်အတွက်အရေးကြီးရဲ့လို့ယူဆပြီးတော့ဒီအလုပ်ကိုလုပ်ဖြစ်တယ်လို့လုပ်ဖြစ်တယ်ဆိုတာလည်းပြောပြပါခင်ဗျ
ဟုတ်ကဲ့ပါဆယ်လေးရဲ့ focus ကကျတော့ဆယ်လေးရဲ့ဟိုပေါ့နော် science တစ်ချောင်းချောင်းပဲဖြစ်ဖြစ်ဆယ်လေးရဲ့အကြံပေးဟိုလမ်းကြောင်းပေါ်မှာပဲဖြစ်သူ့စိတ်ထဲကိုနှိဝန်သွားပြီးတော့ meditation ကိုစိတ်ကို mindfulness ရအောင်ယူတာပဲဖြစ်ဖြစ်စေသူ့နေ့စဉ်ဘဝလေးတွေဖြတ်တန်းသွားတာပဲဖြစ်ဖြစ်စေနီးလေးကောင်းကောင်းလေးရသွားတယ်ဆိုရင်သူ့ဘဝလေးတွေငြိမ်းချမ်းသွားတယ်ဆိုဆယ်လေးချိန်နှက်ပါတယ
်ဆိုတော့ဆယ်လေးကသာသနာပြုနေတဲ့ဆောစောကပြောရတာမေတ္တာတရားပွားများတာလို့နောက်လူရဲ့စိတ်ကိုဟို
control လုပ်ပြီ
းကိုထိချုပ်ပြီးတော့ပေါ့နော်ဒီလက်တွေ့နေ့စဉ်ဘဝကျင်းနေတဲ့နေရာမှာဘယ်လိုအကောင်းဆုံးဖြတ်တန်းမလဲဆိုတော့ပြောတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကဟိုအမေရိကန်ပြည်အောင်စုလိုနိုင်ငံမျိုးမှာဆိုလူတွေကဖြည်းဖြည်းမွေးတင်ညာကြတယ်မြန်မာနိုင်ငံလည်းများပါတယ်လေဟိုလူတွေမှာတော့တတိကျေလည်ကြတဲ့အခါမှာတော့အမှုတွေကလည်းများကြတယ်ဆိုတဲ့အခါကျတော့ဆိုတော့အဲ့ဒါကိုလက်တွေ့အကျဆုံးနဲ့အကောင်းဆုံးဖြတ်သန်းဖို့ဆိုလို့ရှိရင်ဆရာလေးအနေနဲ့ဆရာလေးကသာသနာပြုနေတဲ့အလန်းချင်းနဲ့ပဲပေါ့နော်ဘယ်လိုများအကျံပေးပြီးတော့ပြောပြနိုင်လဲဆရာလေ
းဆရာလေးကကျတော့ဟောမေတ္တာပို့နည်းရလည်းလွယ်ပါတယ်တတော်လေးအလုံးချမ်းသာကြပါလေချမ်းသာချမ်းသာဖို့တော့ကိုယ့်ရဲ့အဆိုင်ရအဖြစ်ဆုံးအမေနဲ့အဖေပေါ့နော်အမေချမ်းသာပါစေမေချမ်းသာပါစေမြန်ရင်ကင်းပါစေအဲ့ဒီနည်းတူပဲဆရာလေးတို့မိုးလင်းလို့အိယာထားတယ်ပဲဖြစ်ဖြစ်အိယာဝန်ခံနည်းမှာပဲဖြစ်ဖြစ်ဟိုခန္ဓာကိုယ်ဘာဝင်လေထွက်လေလေးကိုပေါ့နော်ဝင်လေထွက်လေကိုပဲနာတိဖြာမှာစိတ်ကလေးထားပြီးတော့ဝင်သွားတယ်ထွက်သွားတယ်အဲ့ဒီမျိုးစိတ်ကိုဆော့ချလိုက်ပြီးတော့အဲ့ဒီနည်းနဲ့လေကွန်ထရိုးလုပ်ပြီးတော့တနည်းငါးမိနစ်လောက်ပဲဖြစ်ဖြစ်စိတ်ကိုထိန်းသွားနိုင်မယ်ဆိုနေချင် used to လေးဖြစ်သွားမယ်ဆိုရင်အဲ့ဒါကလေကိုယ့်ရဲ့ inner level ပေါ့စိတ်ပိုင်းစိတ်ရဲ့စွမ်းအားတွေထက်သွားမှာဖြစ်ပါတယ်အဲ့ဒီနည်းနဲ့လေကြော်ဖြတ်လို့ရပါတယ်လို့ဟုတ်
ကဲ့ဟုတ်ဆိုတော့ဒီသာသနာပြန့်ပွားရေးအတွက်ဆရာလေးနောက်ထပ်ကောဘာတွေလုပ်ဖို့စဉ်းစားထားတာရှိပါလဲ
ဆရာလေးကကြတော့ပညာရေးလိုင်းကိုစိတ်ဝင်စားရဲဆိုတော့ဟိုဒီကိုတတ်တဲ့ ဖျားရှိထားတဲ့ပညာလေးနဲ့ပြန်ပြီးမျှဝေထားတာကိုကြောင့်မူကြောင့်သားလေးတွေ၅ယောက်ပဲဖြစ်ပါစေ၁၀ယောက်ပဲဖြစ်ပါစေပညာရေးတက်သွားပြီးတော့ကမ္ဘာအလယ်မှာသူတို့ရဲ့သာသနာပြုလုပ်ငန်းတွေသူတို့ဘဝနဲ့ဆက်ဖြတ်သားမှုတွေပညာပြည့်စုံသွားမယ်ဆိုဆရာလေးလိုချင်တဲ့ပီတိတစ်ခုဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာနောက်တစ်ခုကတော့မေးချင်တာဆရာလေးနေတဲ့ဒါနိုင်ငံရဲ့ချာမှာလားရဲ့ဆိုတော့ကိုမိခင်ဘာသာစကားလေးပြောရတာမဟုတ်ဘူးလေဒီလိုမျိုးပို့ချရဲဆိုတဲ့နေရာမှာဆိုတော့ဆရာလေးဒီလိုအခြေအနေထိရောက်အောင်ဘာတွေကြိုးပမ်းခဲ့ရလဲဆရာလေးရဲ့အားထုတ်မှုလေးတွေလည်းပြန်ပြီးတော့ညဝေကြွပြပါဗျ
ာဆန်လေးကငငယ်လေးကဟို16နှစ်တုန်းကဒီကရှင်ဖြစ်လာတာဆိုတော့အဲ့ဒီစကိုင်းသမိတ်ထုံးမှာနိုင်ငံသားတွေလာတယ်အခက်ကလေအဲ့ဆိုတော့ဆန်လေးကလိုက်ပြီးတော့ရှင်းပြရင်းနဲ့ broken ပေါ့နော်အရန် crisis ဖြစ်ခဲ့တာပါအဲ့လိုနင်းနေပဲသူတို့ဆရာနဲ့တင်းယူလိုက်ကိုကပေးလိုက်အဲ့ဒီနင်းနေတခုဖြစ်ခဲ့ပြီးတော့ဟိုဗုဒ္ဓစာပေလို့ဟိုဟာရောလိုက်ဆိုင်နဲ့ဆန်လေးတစ်ဖြည်းဖြည်းနဲ့I don't know myself. တဖြည်းဖြည်းနဲ့အကမြဖြစ်လာခဲ့တယ်လို့ပြောပြရစေ။ကျေးဇူးရှိကြတဲ့ဆရာသမားရဲ့ညွန်ပြချက်တွေကိုဆက်လို့အများကြီးခံယူခဲ့ရပါတယ်။ဟုတ်ကဲ့
။ဒီလိုနိုင်ငံရဲ့ခြားတိလာဖို့မှာရောဆရာကြီးအခက်အခဲကြုံရတာရောရှိပါလားခင
်ဗျာ။ဟုတ်ကဲ့ဒီလိုပါပဲ။အခုလည်းတင်လည်းမကုတ်ကျွေးဖြတ်ခဲ့တာဝါအထင်ကြီးပါနဲ့
။တင်ပါခင
်ဗျာ။ကြံကြံပေးမှာ
။ဆိုတော့ဒီလိုအခုဆရာလေးပြောလို့ဆိုတာလေလက်မှတ်တော့အချွေးနဲ့လာပြီးတော့လာရတယ်ခက်ခဲရရှိတယ်ဆိုတော့ဒီလိုခက်ခဲကြတဲ့အတီသာသနာပြုဖို့ကဆရာလေးအတွက်ဘယ်လောက်များအရေးကြီးပါလဲဗျာ
အရေးကြီးတဲ့ပြောရမှာပေါ့နော်ကိုယ့်ရဲ့မြတ်စွာဘုရားရဲ့သာသနာကိုယ့်ရဲ့ပါရမီလည်းပါတယ် talent လည်းနည်းနည်းရှိရကြမှာမို့သွားပြီးရမယ်အခွင့်အရေးလည်းရှိကြတဲ့အခါကျတော့ဆရာလေးသွားရတာ ਉਹ လည်းရှင်းနဲ့နှစ်သိမ့်ဖြစ်တယ်သွားလို့ရလာတဲ့သူတို့ဘက်က respect ကိုလည်းဆရာလေး appreciate ဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ဆရာလေးဒီဟာကိုตั๋วชินเลยป่ะเนาะนอกแล้วอคืนนี้ชินตั๋วป่าวมั้ยป่ะไอ้หลูမျိုးนี้เนี่ยแหละเชฟโอ้ตรุเยตักแกก็เลยยောက်เสียชินเลยตรุเยพวกอะไรนี้ชั้นเสียชินเลยโอ้ meditation นี่ဖြစ်ပြီးတော့ mindfulness นี่ได้ยาตั๋วเราเลยဖြစ်เสียชินเลยไอ้นี้เนี่ยแหละเชฟจินตัดตาว่าကိုယ်တက်ကကျတော့ဟိုပြီးလိုက်ရတဲ့ပီတိကိုတဘောကြတယ်နော်ဆရာလေးတို့ငယ်ငယ်တုန်းကဆိုတာတွေကဟိုအိမ်မထဲမှာတော့မခဲရဘူးအကြောင်းတရားတွေကိုအရှိရှိအပြုခဲ့တဲ့စေတနာဖြူစင်မှုလေးတွေကဒါတွေအကြောင်းဆက်ဆက်သွားတာပေါ့အဲ့လိုမျိုးလေးတွေနဲ့ပဲသူတို့လည်းရှေ့ကောင်းကောင်းသွားပြီးနောက်တည်ပြန်ကောင်းသွားစေခြင်းနဲ့ဆန္ဒရရှိတာပါဟုတ်ကဲ့ပါ
ဆရာလေးတပီတော်တို့ရဲ့ view ဒါ studio ရုံးတဲ့ ठी ကိုလာပြီးတော့အချိန်ပေးပြီးတော့အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ခင်ဗျာဆရာလေးကလည်းအားလုံးပဲမေတ္တာပို့ပါတယ် POE Wine Order အားလုံးကိုလည်းဆရာလေးထူးကျေးဇူးတင်ပါတယ် POE Wine Order လုံးနဲ့အထူးတကားကဘာကြီးအားလုံးနဲ့ကျမ်းမှချမ်းသာငြိမ်းချမ်းပြီးမေတ္တာတရားရည်နဲ့ပရိတရားရည်နဲ့ဖြတ်သန်းနိုင်ကြပါစေလို့လူရပန်းနိုင်ကြပါစေလို့ဆုတောင်းအပ်ပါသည်ဆရာလေး
မကင်ပြူတွေးတင်ဆက်ခဲ့တာပါဗျာအခုတော့တုတ္တဆွန်နဲ့အမေရိကန်တခွင်အစီအစဉ်မှာပင်လယ်ကမ်းရိုးတန်းရေတိုက်စားတာတွေကိုကာဝေးဖို့တနာကြောက်တန်းတုဖန်တီးထားတာပြစ်ဒဏ်ခံနေရတဲ့ဆေးကြောက်သုံးဆွဲသူတွေကိုသမ္မတကပြန်လွှတ်ပေးလိုက်ပေမဲ့လည်းဒီတဲ့ပိုအခွင့်အရေးပေးဖို့တောင်းဆိုနေကြတာရွှေဖြုံသီးအထွက်တိုးအောင်ဘလို့စိုက်ပျိုးသလဲစတာတွေကိုကုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ပင်လယ်သမုဒ္ဒရာရေမြင့်နဲ့ပင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကမ်းရိုးတန်းတစ်လျှောက်ရေတိုက်စားခံရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေအခုလိုပင်လယ်ရေမြင့်နဲ့ပင်မြင့်တက်လာတာဟာခုခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေဒိန်းတပံတွေမဆောက်ဘဲသဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမာကောင်လေးတွေခူနာဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးတံတန်းတန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါအဲ့ဒီမှာအခွန်ပါတဲ့ပင်လယ်တရဝါမျိုးစုံခူအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါနေတဲ့ဒေသကတရဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်
Traditionally eroding shorelines you place hard
structure ကမ်းစက်တရှောက်ကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားဆီးအကာရံတွေချထားလေးရှိပါတယ်အခုတော့အဲ့နီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်စုံနီလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်ဘောလုံးပုံစံလူလုံးတန်နာကြောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်
ရင်းနှီးသရဝါတွေဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သာယာဝန်ကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-crust လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေသရဝါခရုနဲ့တခြားအကောင်မျိုးစုံရှင်သာပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
။ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကလည်း50လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည့်လောက်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းနှီးပင်ရှိတွေဟာကံယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါတွေရှင်သန်ကြီးပြင်းရာဒေသစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကောက်အွယ်ပေးထားပါတယ်။ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပို့ထူလာစေပါတယ်
။ Yes, so the more eelgrass sits in the bay.
ရင်းနှီးပင်တွေရေအောက်မှာရှိနေသမျှအကဲယူတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါလေ။ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်အကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကောက်အွယ်ပေးပါလေ။ဒီရင်းကြီးပင်တွေဟာငားတွေငှက်တွေအစားလေးဖြစ်ပါသည်
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကောက်အွယ်ပေးစီမံကိန်းကနေအခုလိုသဏ္ဍာန်ကြောက်တန်းတူတွေကိုဒသမ1အေကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10အေကလောက်အထိတိုးချဲ့လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစီကံလက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖန်စီခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှူရှားသူတွေကထောက်ပြကြပါတယ်။စီကံမှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေလည်းဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချိန်နှံစွာမရှိသူတွေနဲ့ဘာကုန်းမှတွက်ချက်စဉ်စားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုသိလာကြတာပါ။တခြားပြည်နယ်တွေကိုဆေးကြောက်ရောင်းဝယ်ဖြန့်ဖြူးသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်းစင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်းစင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစဉ်းစားဘဲနဲ့ကိုလာလောက်ကိုဗန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျမကစေးကြောင့်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပြင်းလာတာပါ
။2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကတိုက်တွန်းရာကနေဒီစေးကြောင့်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်ရုံးကတော့စေးကြောင့်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖန်ဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်။2013ခုနှစ်ရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲရလိုက်လံဖန်ဆီးတာကိုခံပြီးနောက်သူ့ပေါ်ဖန်ရန်ထုတ်ထားတာကိုသိလိုက်တာပါ။အဲ့နောက်စေးကြောင့်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံရရပါတယ
်။ It did not go far enough and for me it was a slap.
ကျမတို့တော်တော်ကိုမတရားဘူးလို့ခံစားရပါတယ်။ထောင်ဒဏ်10နှစ်15နှစ်ကြာနေတဲ့တခြားမျိုးသွေးတွေနဲ့ထောင်ထဲမှာ9နှစ်လောက်နေခဲ့ရတာပါ။ခုခါမှာတော့စေးကြောင့်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်။တကယ်လို့သာဒီချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကြုံမရဖြစ်မိမှာပါ။အ
ခုကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမစ်ဆွေစီယွန်ကြီးကလာရီကပြောထားတဲ့အတိုင်းစေးကြောင့်သုံးဆွဲတာကြောင့်ထောင်ထဲချက်မဲ့ခံသူတွေကိုလူငင်းချက်တာကွင့်ပေးလိုက်ပါတယ်။အဲ့ဒီတွေဟာစေးကြောင့်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာ၊ရေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ချိန်အခွင့်အရေးတည့်ရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါ။ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှာလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲစေးကြောင့်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါဘူ
းစေးကြောင့်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာဝင်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အေးအေးယူနိုင်ရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပ
ါလက်ချက်ပဲဟာ2019ခုနှစ်ကျင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်။ဒါပေမဲ့လည်းကူကသမရရဲ့အမိန့်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုးစားပါတယ်။အခုလိုလွတ်ပေးလိုက်တာဟာဒဏ္ဍာရီခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလိုလားနေပါတယ်ခင်ဗျာ။ ကမ္ဘာ့တင်ပို့တဲ့ရွှေပြုံသီးစစ်သူဘူ85ရာခိုင်နှုန်းလောက်အတွက်ရွှေပြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါ။အခုကစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးတဲ့အခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
။ Honey, there's a male and a female.
ဘာမှလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်။ဝက်မုံတွေကူးပေးရင်ရွှေပြုံသီးလည်းအထွက်တိုးပါတယ်။
နှစ်ပေါင်း150တက်တန်းရှိပြီဖြစ်တဲ့ Libis စစ်တပ်ကုမ္ပဏီကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလာအောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေပြုံသီးတန်ကြိမ်တသိန်း2000လောက်ထွက်ပါတယ
် 3 years I've been raising
လုံးခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေပြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
ကိုအောင်တင်ဆက်ခဲ့တာဖြစ်ပါတယ်ဗျာအခုထုတ်လွှင့်ချက်တွေကို VOA Facebook နဲ့ YouTube မှာပြိုင်နေကြည့်ရင်လည်းကို့အပြင်သဘောထားတွေကိုမှတ်ချက်ပြုနိုင်ပါတယ်ဗျာတတက်ရှင်ရဲ့အမြင်တွေကိုအကြံပြုချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့မြမကလေးတိုင်းအတွက်ရွေးရှားပညာသင်ကြားရေးနည်းပညာအကြောင်းကိုကြည့်အောင်ပါဗျာမြမကလေးငယ်တိုင်းအထူးသဖြင့်အများနည်းတူအတန်းပညာသင်ခွင့်မရသူတွေအင်တာနက်ရဖို့ခက်ခဲတဲ့ဝေးလံခေါင်ဖျားဒေသကကလေးငယ်တွေအင်တာနက်သုံးစရာမလိုဘဲဒီဂျစ်တယ်နည်းပညာကိုသုံးနိုင်အောင်လုပ်ထားတဲ့ Mimi Box ပါဝင်တဲ့ပစ္စည်းတွေအသုံးပြုနေတွေကိုတီထွင်သူဦးတင်မောင်မောင်အေးကရှင်းပြထားပါတယ်။ဒေါက်ခင်မျိုးသက်ကဒီတစ်ပတ်သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ပြထားပါတယ်ညာ
။ Internet ရဖို့ခက်ခဲတာကြောင့်လိလာသင်ယူဖို့မလွယ်ပဲဖြစ်နေတဲ့လူငယ်လေးတွေအတွက်တီထွင်ထားတဲ့ Mimi တက်တာလေးမှာအဓိကပစ္စည်းသုံးမျိုးပဲပါတယ်လို့တီထွန်သူဦးတမမောင်အေးကပြောပါတယ
်ဟုတ်ကဲ့ဟိုမာမီပေါ့စ်မှာအဓိကပါတဲ့ဟိုပစ္စည်းကိရိယာလေးတွေကတော့အဓိကတော့သုံးမျိုးပဲရှိမှာပေါ့နော်ဒီ Raspberry Pi လို့ခေါ်တဲ့ကွန်ပျူတာသီးသန်းလေးတွေအခုဒီမှာကျွန်တော်ဒီမှာရှိတယ်လို့ပြောတာကတော့သူ့ဘူးလေးပေါ့နော်ဘူးလေးနဲ့ကွန်ပျူတာကတော့တော့လို့လေသီးသန်းလေးပဲလက်ပွားစာတော့လေးပဲရှိတယ်ဒါလည်း Raspberry Pi လို့ခေါ်တဲ့ foundation ပေါ့နော် UK မှာရှိတဲ့ foundation ကနေပြီးတော့ဟိုစတင်တည်ထွင်ခဲ့တာ2013လောက်တည်းရတယ်ဆက်နေ2013လောက်တည်းရဟိုတစ်နှစ်တစ်နှစ်မှာသူက version တစ်တစ်ထွက်ထွက်လာပြီးအခု version 5ကိုရောက်ပြီနော် Pi 5ဆိုလို့ရှိရင်ကျွန်တော်တို့လက်ရှိမှာဒီဟို desktop computer တွေနဲ့ဆို i5 နဲ့သွားပြီးတော့ဒီသူ့ရဲ့ဘယ်လိုပြောမလဲဒီ
စွမ်းရည
်လုံနိုင်တဲ့စွမ်းရည်ညာညီမျှပါတယ်ဟို speed or processing power ပြီးလို့ရှိရင်ခုနကပေါ့နော်ဂျန်နဲ့ပါလာတဲ့ bluetooth တွေ usb တွေပြီးလို့ရှိရင်ခုနကပြောတဲ့ဒီ ram တွေပါလေဆိုလို့ရှိရင်လည်းတော့ 8GB ram တော့ပါတယ်ပြီးလို့ရှိရင်ဒီ processor ဆိုလို့ရှိရင် 2.4GHz ဆိုတော့တကယ်ကို computer အကြီးကြီးတစ်လုံးစာနဲ့တွားပြီးတော့ညီပါတယ်အဲအဓိကပါတဲ့ mimi box မှာပါတဲ့ components ကဒီကောင်လေးကဒါ computer လေးပါပဲနော်ဒီ raspberry ပါလို့ခေါ်တာပေါ့နော်
Raspberry Pi ပါနော်ဟုတ်ကဲ့နောက်တစ်ခ
ုပါဒါလေးနဲ့ကျွန်တော်တို့က hard drive ကြတော့ကျွန်တော်တို့ဒီမှာ SD card ပေါ့နော် micro SD card လေးရှိအခုဆိုလို့ရှိရင်ဒါအခုကျွန်တော်လက်ထက်မှာခိုင်ရဆို 256GB ပေါ့နော်အခုဆိုလို့ရှိရင်သူက 1TB တေတောင်မှထွက်နေပြီအဲ့တော့ဒါလေးကိုကျွန်တော်တို့က hard drive အနေနဲ့သုံးလိုက်တယ်ပြီးလို့ရှိရင်ဒီမှာအပေါက်မှာ Raspberry Pi နဲ့မှာ hard drive ကိုထည့်လိုက်တယ်ပြီးတော့ကျွန်တော်တို့ဒီမှာအခုရှိရဲ့ router ပေါ့ mini router လေးနဲ့ကျွန်တော်တို့ကချိန်လိုက်တော့ဘယ်လိုဖြစ်သွားလဲဆိုတော့ router လေးကတော့ဒါတေးသေးလေးပဲဒါလေးလည်း mini router လေးပဲလက်စုပ်စာတော့ပဲရှိမယ်ဒီကောင်လေးက wifi ထုတ်ပေးတာပေါ့ wifi ထုတ်ပေးတဲ့အခါကျတော့သူကပြင်ဆင်သွားလဲဆိုတော့ internet ကိုဟိုချိတ်เสียမလို့ပဲနဲ့ဒီ router လေးကထွက်လာတဲ့ wifi ကိုကျွန်တော်တို့ចောင်းသူចောင်းသားတွေကနေရာမရွေးချိန်မရွေးဟိုသူတို့ phone တွေ tablet တွေနဲ့ချိတ်ပြီးတော့ဒီ pi ထဲမှာကျွန်တော်တို့တင်ထားတဲ့လေလာသင်ယူမှု platform ပေါ့နော် learning platform တစ်ခုလုံးအဲ့ထဲမှာလည်းခုနက video file တွေပါတယ်ကျွန်တော်တို့ဒီအခြေခံစာတမ်းပြနေတဲ့ပတ်သက်တဲ့သင်ခန်းစာတွေပါတယ်ပြီးလို့ရှိရင် e-books တွေပါတယ် education ပညာရေးနဲ့ပတ်သက်တဲ့ games တွေပါတယ်အများကြီးပဲ 256GB ဆိုတော့နည်းတဲ့ဟို data တွေမဟုတ်ဘူးနော်အဲ့တော့တို့အချိန်မြွေးမှာတို့အားတဲ့အချိန်မှာတို့ phone တွေနဲ့တို့ tablet တွေနဲ့ချိန်ပြီးတော့လေလာသင်ယူနေကြတာပေါ့နော်ဒါကိုကျွန်တော်တို့2018 16လောက်တည်းကကျွန်တော်စပြီးတော့သုံးခဲ့ကြတာအခုနောက်ပိုင်းတော့တော်တော်လေးတော့ လောက်ဖြစ်နေတယ
်အခုလိုနေရာမရွေးအချိန်မရွေးအင်တာနက်ကိုသုံးတဲ့အခါမှာအခက်အခဲတွေရှိနိုင်ပါသလ
ားဒီ Raspberry Pi ပေါ့နော်မိုင်းကြီးပေါက်ဆဲမှာထည့်ထားတဲ့ဟိုဟာပေါ့တော့ဒီ software တွေရလဲကျွန်တော်တို့ကဟိုဟာတွေပေါ့ open source တွေသုံးထားတာသူရဲ့ operating system ကအစ Raspberry Pi operating system ဆိုတဲ့ဟာကလည်းသူက open source ဒီ computer တွေကိုပဲတမင်တကာရေးထားတဲ့ operating system ဖြစ်တဲ့အတွက်သူကတော်တော်လည်းရှိတယ်ပေါ့ပေါ့ရှိတယ်ပြီးလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ဒီ web server တို့ပြီးလို့ရှိရင်ဒီ database တို့ဆိုဆိုရင် apache တို့ mysql တို့ဆိုတဲ့ဟာကဘယ်သူမှမစိုးအလကားသုံးခွင့်ပေးထားတဲ့ software တွေပေါ့နော်ခုလိုမျိုးဟို company ကြီးတွေကနေပြီးတော့ထုတ်ထားတဲ့ software တွေမဟုတ်တဲ့အတွက်ကျွန်တော်တို့ကလာတဲ့ဒီလေးပေးစရာမလိုဘူးပြီးလို့ရှိရင် virus တွေပါလေကြိုက်မှာလည်းမစိုးရင်ရဘူးပေါ့နော်ပြီးရင်ဒီပေါ်မှာတင်ထားတဲ့ software တွေကလည်း open source တွေပေါ့နော် LibreOffice တို့ general open source တွေဖြစ်တဲ့အတွက်ကျွန်တော်တို့ចောင်းသူចောင်းသားတွေကကျွန်တော်တို့ခုလိုမျိုးចောင်းပြပါဟိုဘယ်လိုပြောမလဲတင်ကြားပို့ချပေးနေတဲ့ဟိုဒီအရက်ဖက် local ဖွဲ့စည်းတွေတော့ငွေကြေးပိုင်းအများကြီးပူစရာတော့မလိုဘူးပေါ့နော
်အခုဦးတင်မောင်ရင်ရှင်းပြသွားတဲ့ဟိုပစ္စည်းပေါ့နော်အဲ့ဒါနဲ့ mummy box ရှင်းမှာထည့်သုံးမယ်ဆိုတော့ mummy box ကိုတုံးတာလေးပြောပြပေးပ
ါဟုတ်ကဲ့ဆရာခုနကပြသွားတဲ့ပစ္စည်းလေးတွေကိုကျွန်တော်တို့ကဤပညာသုံးပြီးတော့ပေါ့နော်ပြန်ပြီးတော့ချိတ်ဆက်ဖို့တော့လုပ်ရတာပေါ့ခုန Raspberry Pi ကတော့ဟိုဒီကမ္ဘာလုံးမှာသူ့ကိုဒီတိုင်းပဲသုံးကြတယ်အဲ့တော့ကျွန်တော်တို့ Raspberry Pi ရဲ့ခုန router ရဲ့ micro SD card တွေကိုပေါင်းပြီးတော့ဒီနောက်ပိုင်းကဒီ software တွေနည်းနည်းပါးပါးပြန်ပြီးရေးရတယ်ပြန်ချိတ်ဆက်မှုတွေရောက်ရတာပေါ့နော်ကိုယ့်အတွက်ဓာတ်တွေအကုန်လုံးချိတ်ဆက်ပြီးအသုံးပြုနိုင်အောင်ပြီးလို့ရှိရင် wifi ထွက်ဖို့လည်းကျွန်တော်တို့ကလုပ်ရတာအဲ့ဒါတွေကတော့ကျွန်တော်တို့ကပြောရတဲ့ဒီသူ့ပါလာတဲ့ Raspberry Pi operating system ကိုသုံးတယ်ပြီးလို့ရှိရင်ခုန Apache တို့ MySQL တို့ PHP တို့ဆိုတဲ့ခုန open source ဒီ web server application နဲ့ database ကိုကျွန်တော်တို့သုံးပြီးတော့ဟိုဒီ mummy box ဒီပေါ့မမ်မီ box ဒီဖြစ်အောင်လုပ်ရတာအဲ့တော့ဒီ box ဒီကခုနပြောတဲ့ hardware တွေပေါင်းပြီးတော့ခုနပြောတဲ့ software တွေနဲ့ကျွန်တော်တို့ကချိတ်ဆက်ပြီးတော့အာဟိုဘယ်လိုပြောမလဲဟိုပြုပြင်လိုက်တဲ့ပြင်ဆင်လိုက်တဲ့ခါကျတော့ခုဒါဆိုလို့ရှိရင်ဒါဟိုဖြစ်သွားတော့ဆင်မလဲဒါဆိုဒါအစင်းသစ်ဖြစ်သွားတဲ့ box တွေပေါ့ခုနပစ္စည်းလေးကိုကျွန်တော်တို့ဒီပြသားမှုလေးပဲကျွန်တော်တို့ဒါမြန်မာနိုင်ငံကလုပ်တဲ့ပြသားမှုလေးပဲ sliding door လေးနဲ့ပေါ့နော်ဒီမှာသူရဲ့ sliding door လေးပါတယ်အဲ့တော့အဲ့ဒါလေးနောက်မှချိတ်တဲ့ဟာဒီပါလေနိုင်ငံလေးပါလေမှာချိတ်ထားလိုက်ရတယ်စာပင်ကြောင်းတွေရောအဲ့လိုမျိုးအစီအပြေနေမှာအဲ့တော့ခုနပစ္စည်းလေးကိုကျွန်တော်တို့ကစနစ်ကြလေးနဲ့ထည့်ပြီးတော့ပိတ်လိုက်ပြီးတော့တင်ထားလိုက်ရင်အနီးနားမှာပတ်ဝန်းကျင်မှာရှိတဲ့အကြောင်းလူကြောင်းသားတွေပေါ့နော်အခုဒီကျွန်တော်တို့ဒီ router ဒီ mini router လေးကိုသုံးမယ်ဆိုရင်တော့သူကစာပင်ကမ်းတစ်ခန်းစာကောင်းကောင်းလောက်စာပင်ကမ်းတစ်ခန်းမှာရှိတဲ့အကြောင်းလူကြောင်းသားတွေအကုန်လုံးချိတ်ဆက်ပြီးတော့တစ်ပြိုင်တည်းမှာလေ့လာသင်ယူလို့ရတယ်ဒီတော့ကျွန်တော်တို့ router အကြီးကြီးတွေနဲ့ကျွန်တော်တို့ချိန်မယ်ဆိုရင်တော့ဥမာအကြောင်းသူကြောင်းသား100-150လောက်တပြိုင်တည်းမှာချိန်လို့ရတယ်ပြီးလို့ရှင်သူ့ရဲ့ wifi range ကလည်းကျယ်ပြန့်သွားတာပေါ့စာတင်ကြောင်းကြောင်းလိုက်မဟုတ်ပါဘူးဟိုစာတင်ကမ်းတစ်ခန်းလည်းမဟုတ်တော့ဘဲနဲ့စာတင်ကြောင်းတစ်ကြောင်းလုံးတောင်းမှကျွန်တော်တို့ဘာလို့ကျယ်ပြန့်အောင်လုပ်နေလဲပေါ့နော်ဒီ mummy box စလုံးနဲ့နေပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျွန်တော်တို့ပေါင်းဆက်ပြီးတော့ဟို mummy box လေးတွေကိုလုပ်ထားပါလိမ့်စမှာ
ဟုတ်တယ်မမောင်ရင်းရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်တဲ့တိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင
်။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
VOA ရဲ့အစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို bamis.voanews.com နဲ့ VOA Burmese Facebook YouTube စာမျက်နှာတွေမှာအချိန်မရပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2021ခုနှစ် February လမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကိုစတက်ကဖြုတ်ချပြီးနောက်မှာမြန်မာနိုင်ငံဟာအကြမ်းဖက်မှုကြီးရဲ့ထဲကြားရောက်ခဲ့ရပါတယ်စတက်ဟာဂျင်းညက်နဲ့ဆလပြပွဲတွေကိုရဲရဲဆက်ဆက်ဖြုတ်ခွင်းနှိမ်နှင်းခဲ့ပြီးအနာသိမ့်မှုကိုစန့်ကျင်သူတွေကိုနှုတ်ပိတ်ဖို့ရှင်းထုတ်နိုင်မှုဂျိုးပန်းခဲ့ပါတယ်အဲ့ဒီနောက်မှာတော့လက်နက်ကင်တော်လိုင်းရဲ့အဖွဲ့အမြောက်များနိုင်ငံအနှံ့ပေါ်ပေါက်လာပါတယ်စတက်ကအနာသိမ့်ပြီးမကြာခင်မှာပဲအာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မွေးမင်းအောင်လှိုင်တို့ဟာအချက်၅ချက်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ အဲ့ဒီသဘောတူညီချက်တွေကတန်ဖတ်မှုတွေချက်ချင်းရက်ရဲအစုအဖွဲ့အသီးသီးကြားတွဲဆုံဆွေးနွေးရေးအာဆီယံရဲ့လူသားချင်းစာနာထောက်ထားမှုအကူအညီခွင့်ပြုရေးအာဆီယံအထူးတန်တမန်တူခန့်ချင်းနဲ့အဲ့ဒီအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအစုအဖွဲ့အားလုံးနဲ့တွဲဆုံခွင့်ပြုဖို့တွေပါဝင်ပါတယ်ဒါပေမဲ့ငင်းချမ်းရေးကိုတော့မတီးဆောက်နိုင်ခဲ့ပါဘူးကဘာတဝမ်းကလက်နက်ကင်ပဋိပက္ခတွေကိုစောင့်ကြည့်နေတဲ့အကျိုးမြတ်မဲ့အဖွဲ့တစ်ခုဖြစ်တဲ့ Action on Armed Violence အဖွဲ့ရဲ့မှတ်တမ်းတွေအရ2023ခုနှစ်ထဲမှာမြန်မာစစ်တပ်ဟာနိုင်ငံအတွင်းတိုက်ခိုက်မှုပေါင်း436ကြိမ်ပြုလုပ်ခဲ့ပြီးလူပေါင်း 2,000 ကျော်တပ်ဖြတ်ခဲ့ပါတယ်အခု2024နှစ်သက်ကိုလည်းအလားတူတပ်ဖြတ်မှုတွေနဲ့စတင်ခဲ့ပါတယ်ဇန်နဝါရီ9ရက်နေ့နံနက်ပိုင်းမှာစစ်နာသိမ်းမှုကိုစတင်တော်လှန်နေတဲ့အင်အားစုတွေထိန်းချုပ်ထားတဲ့စကိုင်းတိုင်းသမုခရိုင်ခံပတ်မြို့အနီးကကနန်စံပြကြီးရွာမှာလေကြောင်းတိုက်ခိုက်ခဲ့လို့ခရိယံဖျားเจ้าနဲ့စာသင်ကျောင်းအနီးဘုံတွေထိမှန်ခဲ့ပါတယ်လူခွင့်ရေးအဖွဲ့တွေနဲ့ဒေသခံတွေရဲ့ပြောကြားချက်အရကလေး9ဦးအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့ပြီးလူ20ခန့်ဒဏ်ရာရခဲ့ပါတယ်ဇန်နဝါရီ9ရက်နေ့ကနန်ရွာလေကြောင်းတိုက်ခိုက်မှုကိုအမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးLinda Thomas Greenfield ကစာရေးသားထုတ်ပြန်ခဲ့ပါတယ်အကြမ်းဖက်မှုကိုပုံစံမျိုးစုံနဲ့ကျူးလွန်နေတဲ့အလုံးကိုရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့အဟံတားမရှိလူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်ပြုဖို့နဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီလိုလားချက်ကိုလေးစားလိုက်နာဖို့မြန်မာအာဏာသိမ်းစစ်တပ်ကိုထက်လောင်းတောင်းဆိုပါတယ်ရပ်သားတွေကိုအကာအကွယ်ပေးတာအပါအဝင်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုစစ်အစိုးရအနေနဲ့လေးစားလိုက်နာရပါမယ်လို့တမ်မတ်ကြီးသောမတ်ဂရင်းဖစ်ကပြောပါတယ်မြန်မာနိုင်ငံမှာစစ်မှန်ပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုမြင့်တင်နိုင်ဖို့ငြိမ်းချမ်းရေးလူ့အခွင့်အရေးနဲ့အားလုံးပါဝင်နိုင်တဲ့ဆွေးနွေးမှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံအားပေးသွားမယ်လို့လည်းတမ်မတ်ကြီးကပြောပါတယ်စစ်တပ်ကအနာသိမ့်ပြီးဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချခဲ့တာသုံးနှစ်နီးပါးကြာတဲ့အချိန်မှာမြန်မာပြည်သူတွေဟာကျမတို့အားလုံးရဲ့ပံ့ပိုးထောက်ခံအားပေးကူညီမှုတွေကိုငတ်လင့်နေကြပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာအရေးကိုပုံပုံနှင့်တင်ထုတ်ဖော်တောင်းဆိုဖို့တွေလိုနေပါတယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးသောမတ်ဂရင်းဖီကပြောပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလုပ်ပြီးပါပြီ
အခုထုတ်လွှင့်ခဲ့တာကအမေရိကန်အစိုးရရဲ့အာဘော်ဖြစ်ပြီး VOA အာဘော်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာအခုတော့ကြမ်းနေတဲ့အချိန်အတွင်းမှာဒီမနေ့အတွက်ထိတ်တန့်သတင်းအချင်းတွေကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာယူကရိန်းရဲ့အဝေးထိန်း drone နဲ့ပစ်ခိုက်တိုက်ခိုက်မှုကြောင့်တောက်ကြနေမှာရုရှားရဲ့အနောက်ပိုင်း Brand State ကရင်းနှံသွလောင်ကန်ကြီးမီးလောင်ကျွမ်းခဲ့ရပါတယ်ဒါဟာရုရှားချွတ်ချော့စစ်စတင်တဲ့နှစ်နှစ်နီးပါးကာလအတွင်းရုရှားပိုင်နဲ့တွင်ပိုင်းကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်တခါယူကရိန်းကိုရုရှားချူချော်မှုကြောင့်ဒေသရင်းလုံခြုံရေးကိုစိုးရိမ်လာတဲ့ Baltic Pillar ကသုံးနိုင်ငံဟာသူတို့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Belarus နဲ့ Russia နယ်စပ်တွေမှာခုခံကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေစတင်ဖို့တောက်ကြနေမှာသဘောတူလိုက်ကြပါတယ်။ Russia ဟာ Ukraine ကိုအောင်နိုင်သွားရင် Baltic ဒေသတွင်းစစ်ရေးချင်းချောက်မှုတွေကိုခုခံဖို့ရည်ရတာဖြစ်ပါတယ်။ American ရဲ့ပြည်내အများစုမှာတော့အခုတစ်ပတ်ထဲမှာနှစ်မုန်နှိုင်းတွေတိုက်ခိုက်နေပြီး၃ရက်အပူချိန်ချဆင်းနေပါတယ်။ပြင်းထန်တဲ့ရာသီဥတုကြောင့်တပတ်အတွင်းမှာနိုင်ငံတော်ဝန်သေဆုံးသူ40ကျော်ရှိနေပြီးတက်နစီပြည်နယ်တစ်ခုတည်းမှာလည်းအနည်းဆုံး14ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။မိုးဒန်နှစ်နံလေးဒန်ပြင်းထန်နေတဲ့အေးဒန်တွေကြောင့်နှစ်ပတ်အတွင်းမှာအမေရိကန်မှာသေဆုံးရသူကအနည်းဆုံးလူ50ရှိနေပြီလို့လည်း AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။မြန်မာသတင်းတပုတ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIA KPDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာဆဲလောက်ရှိနေပြီဖြစ်ပြီးကြံသပရင်းနေတဲ့တောက်ကြနေမှာတော့ပိုပြီးပြင်းထန်လာနေပါတယ်စစ်ကောင်စီတပ်ရဲ့လေကြောင်းကဗုံးကျဲတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ရဲသားထိခိုက်သေဆုံးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်မိုးမိတ်မြို့မှာစစ်ကောင်စီကလေကြောင်းကရောမြေပြင်စစ်တပ်စခန်းတဲကပါပစ်ခတ်နေတဲ့အတွက်ဖုံးကြီးကျောင်းနဲ့နေအိမ်တွေလည်းထိခိုက်ပျက်စီးခဲ့ရသလိုမြို့ကန်အတော်များများလဲဘေးလွတ်ရာတိတ်ဆောင်ထွက်ပြေးနေရတယ်လို့မိုးမိတ်ဒေသခံကပြောပါတယ်ခင်ဗျာထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲဒီမနေ့စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ဟမ် VOA American တန်ကထုတ်လွှင့်တဲ့စီစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းထုတွေကိုပြဖို့လိုတယ်ဆိုရင်တော့ burmese@voanews.com ကိုပြဖို့နိုင်ပါတယ်ခင်ဗျာ ဒီမနေ့အစီအစဉ်ကိုရေဒီယိုပြင် online စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ကလည်းဝေဖန်အကြံပြုဖို့ဖိတ်ခေါ်ပါတယ်ခင်ဗျာအမှတ်ချက်တွေလည်းပေးနိုင်ပါတယ်စာရေးသားလည်းဆက်သွယ်နိုင်ပါတယ်ခင်ဗျာ VOA American အသံရဲ့စနေမနေ့ခင်းအစီအစဉ်တွေကိုတော့ဒီမှာပဲအဆုံးသတ်ပြစီခင်ဗျာတော်တာရှင်နေတဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းတော့ကခသိမ်းနေပါတယ်ခင်ဗျာကျွန်တော်ကတော့ငြိမ်းချမ်းပါခင်ဗျာ